ကိုဗစ်ကာယောဂါကူးစက်မှုအတည်ပြုလူနာမရှိသေးတဲ့ကြားပြည်နယ်မှာနိုဝင်ဘာလရွေးကောက်ပွဲအတွက်လူပေါင်းများချီပါဝင်ပြီးမဲဆွဲစည်းရုံးနေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်တည်ဆုံးသူနဲ့ကူးစက်သူတွေတိုးလာနေပေမဲ့ကြားပြည်နယ်မှာတော့အတည်ပြုလူနာမတွေ့သေးတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပုံမှန်အတိုင်းလုပ်ကိုင်နေကြပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေဟာလည်းလူပေါင်းများချီစုယုံပြီးမဲဆွယ်စည်းရုံးနေကြပါတယ်။ဒါပေမဲ့လည်းမဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာပြည်내တဲကသာမကပြည်ပကလူတွေပါပါဝင်လာတာကြောင့်ယောဂကူးစက်မှာစိုးရိမ်နေကြောင်းလွိုက်ကော်မျိုးအခြေဆိုင် KNE မျိုးသမီးအဖွဲ့ကမတ်မော်ဖရေးမြာက VOA ကိုအခုလိုပြောပါတယ်။
တိုက်တာပါတီနေနဲ့ဒါပြည်내ထဲကလူတွေပဲပါလာတဲ့ကြောင့်တော့စိုးရိမ်စရာတော့မရှိပေမဲ့ဒီ NLD အခုလက်ရှိအနေနဲ့ပါတီရဲ့နေနဲ့ဟာကြတော့ကျမတို့ပြည်내မှာစီယိုရေးသွားတဲ့ဟာမျိုးဆိုလို့ရှိရင်ဟိုဖေခေါ်ကလူကိုခေါ်လာတာမျိုးမဟုတ်ရင်ဟိုတခြားပြည်내ကလူပါလာတာမျိုးအဲ့လိုဟာမျိုးတွေခါကြတော့ဒါတွေကကျမတို့နည်းနည်းစိုးရိမ်ရတယ်ပေါ့ဒါကပြည်내ထဲကလူမဟုတ်ပဲနဲ့အပြည်အလူဝေခေါ်လာတာခါကြတော့စစ်စစ်မှုတွေတေချာမလို့တဲ့ပုံမှာကဟိုကျမတို့မြည်တဲ့အပိုင်းမှာရစိုးရိမ်တဲ့ဟာလည်းရှိတယ်ပေါ့နော်ဟုတ
်ဒီနေ့လူကိုရဲ့အဖွဲ့ကကိုပညာကလည်းမဲဆွယ်စည်းရုံးတဲ့အစီအစဉ်တွေမှာပြည်내ပြင်ပကလူတွေပါဝင်နေတဲ့အတွက်ယောဂါကူးစက်မှာစိုးရိမ်တယ်လို့ပြောပါတယ်
။ဒီအခုက25ရက်နေ့မှာလက်ကောကလည်းဒီရှမ်းပြည်နယ်တောင်ပိုင်းကလူတော်များဟောခေါ်လာတာရှိတယ်။နောက်ပြီးတော့မရှားတော့ကိုလည်းဟိုမင်းရဟိုမင်းရတမရပါနော်သူတို့လည်းဆက်သွားတယ်။အာဓာတ်ပုံကြီးပြန်ထွက်လာကြည့်လိုက်တော့ကျွန်တော်ဗာပြန်တွေ့ရဲဆိုတော့ဟုတ်တယ်ကျွန်တော်ဒီရှမ်းပြည်တောင်ပိုင်းကလူတော်များပါတယ်။လက်ကောမှာလည်းကျွန်တော်ကြည့်တော့ဒီလောက်ကလည်းဒီလက်တော့ပြင်ပကလူပုံများပါတယ်။အ
ာကျွန်တော်တို့ကပို့ဆိုရင်တာကလေကျွန်တော်တို့ဒီပြင်နယ်ပြင်ပကနေလာပြီးတော့မှမဲဆွယ်ကူတဲ့လူကိုကျွန်တော်တို့ပို့ဆိုရင်တာဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကြားပြည်နယ်ဥက္ကဋ္ဌဦးတောင်ထေးကတော့မဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာစိုးရိမ်နေကြတယ်လို့ပြင်နယ်ပြင်ပကလူတွေမပါဝင်ကြောင်းအခုလိုပြောပါတယ
်။ဆက်ပြီးတောင်းမရလို့သူတို့ဟာသူတို့လှုပ်ရှားလို့ဒီဘက်ကိုလာဖို့တော့သူတို့ဖြစ်ရှိပြီရကျွန်တော်တို့တရားနဲ့ပဲလှုပ်ရှားတာပါအဲ့ဒါ2015လောက်ကတော့သူတို့လာခုပဲဖြစ်နေတယ်မတော့လာခုအတယောက်မှမရှိပါဘူးကျွန်တော်တို့အဖွဲ့ကြီးပါပဲ
NLD ပါတီအနေနဲ့လူတို့ဟောပြောပွဲတွေမလုပ်ကြောင်းနဲ့တဲ့လေစီယုံရမှာနှာခေါင်းစည်းဝတ်ဆင်ဖို့ကားတစ်စီးကိုလူ၄ယောက်စိုက်ကယ်တစ်စီးကိုလူ၂ယောက်လိုက်ပါဖို့နဲ့ကားနဲ့စိုက်ကယ်တွေကိုခက်ခွက်ခွာမောင်းနှင်ဖို့ COVID-19 ကူးစက်မှုမဖြစ်အောင်စည်းကမ်းတွေချမှတ်ပေးထားကြောင်းပြောပါတယ်။ဒီလ25ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလိုက်ကော်မြို့မှာမဲဆွယ်စည်းရုံးရာမှာလူအင်အား1000လောက်စုရုံးခဲ့ကြောင်းနဲ့26ရက်နေ့ကဒီမွန်ဆူမြို့နယ်ဘက်မှာကြားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့ကရန်အမျိုးသားပါတီပူးပေါင်းပြီးမဲဆွယ်ရာမှာတွားရောက်သူနဲ့ကြိုးဆိုသူတွေဟာထောင်ကနန်းလောက်ထိရှိနိုင်ကြောင်းဒေသခံတွေကပြောပါတယ်။ကျမရေးဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့ကူးစက်မှုမြင့်မားနေချိန်မှာလူစုလူဝေးမလုံသင့်ကြောင်းပြောပါတယ်။
ဒီကာလမှာတော့ဘယ်လိုပေါ့နော်ဘယ်လိုအကြောင်းကြောင့်ဖြစ်ဖြစ်လူစုလူဝေးမလုပ်တာတော့အကောင်းဆုံးဖြစ်ပါတယ်။ဘာဖြစ်လို့လဲ?အရင်တော့ရောဂါကူးစက်မှုထိန်းချုပ်နိုင်ပြီဆိုတဲ့အခြေအနေမှာရှိနေတဲ့ရောဂါကပြောလို့ UK မှာတော့မှနော်ရောဂါပိုးတွေ့ရှိတဲ့လူတွေအားဖြင့်4000ကျော်5000ကျော်တနည်းတည်းဟိုဒါမျိုးတွေတက်လာတယ်။တက်လာပြီးတော့သေဆုံးသူကလည်းပြီးခဲ့တဲ့တပြိုးတည်းရှိတဲ့ report အရဆိုလို့ရှိတာ။ရောသေဆုံးသူကအမြင့်ဆုံးဖြစ်ပြီးတော့4000ကျော်ဖြစ်တယ်ဆိုပြီးတော့ဒါမျိုးတွေကြော်ထားတာလည်းရှိပါတယ်။
မြန်မာနိုင်ငံမှာတော့28ရက်နေ့စီးရင်ရယောဂဘိုးကူးစက်သူဟာ1900ကျော်ပြီးတည်ဆုံးသူဟာ220ကျော်ရှိပြီဖြစ်ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ